ဒီနှစ်ဘောလုံးရာသီပရီးမီးယားလိဂ်အမှတ်ပေးစရာမှာလီဗာပူးအသင်းဟာ16ပွဲကစားပြီးချိန်အထိရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်ဆဲဖြစ်ပါတယ်။ဒီဇင်ဘာလ26ရက်ကြာသပတေးနေ့ကလီဗာပူးရဲ့ပွဲစဉ်16အဖြစ်ဒုတိယနေရာကလက်စတာစီးတီးအသင်းနဲ့အဝေးကွင်းမှာကစားရမှာလဲ၄ဂိုးပြတ်အနိုင်ရပါတယ်။လက်စတာကတော့ပွဲစဉ်16ကစားရတာဖြစ်ပြီးဒီပွဲပြီးတဲ့နောက်ဇယားထိပ်ကလီဗာပူးထဲတပွဲပို39မှတ်နဲ့73မှတ်တိတိကွာသွားတယ်လို့ပွဲစဉ်16မကန်ရသေးတဲ့မန်စီးတီးနဲ့တမှတ်ပဲကွာတော့တာမို့အဆင့်3ရောက်သွားမယ်အလားတူရှိနေပါတယ်။ Chelsea အသင်းကလည်းအင်ကွင်းမှာ Southampton ကို2ဂိုးပြတ်နဲ့ရှုံးပြီးအဆင့်4မှာ32မှတ်ရထားတာမို့အဆင့်3ကတပွဲရော့မန်စီးတီးနဲ့6မှတ်ကွာသွားပါပြီ။တခြားနိုင်ပွဲတွေကတော့ Manchester United က Old Trafford မှာ Newcastle ကို4ဂိုးကို Spurs က Brighton ကို2ဂိုးတကူ Villa က Norwich ကို2ဂိုးကိုမရှိ Everton က Burnley ကို2ဂိုးကိုမရှိနဲ့အသီးသီးအနိုင်ရကြပါတယ်။ Sheffield နဲ့ Watford တို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်။ဒီကနေ့မှာတော့ Man City ကလက်ရှိအဆင့်ရှင်မှာရှိတဲ့ Wolves အသင်းအင်ကွင်းမှာပွဲစဉ်16ကစားရမှာဖြစ်ပါတယ်ခင်ဗျာ။